မြန်မာနိုင်ငံမှာထူးခြားတဲ့အချက်ကအရက်ဖက်ဝန်ထမ်းတွေကိုပင်စင်လှစာတွက်ပြီးတဲ့ပုံစံကြီးနဲ့စစ်ဖက်ဝန်ထမ်းတွေအတွက်စစ်ပင်စင်တွက်တဲ့နည်းမတူအောင်လုပ်ထားတဲ့အချက်ဖြစ်ပါတယ်။အခုလိုပင်စင်လှစာတွက်တဲ့ပုံစံကြီးမတူတဲ့အတွက်အရက်သားဝန်ထမ်းတအူပင်စင်ယူချိန်မှာရမဲ့လုပ်တဲ့စုမှုနဲ့ပင်စင်လှစာကနည်းနည်းသာရပြီးစစ်မှုထမ်းတအူကအမြဲတမ်းပိုရနေတယ်လို့နေပြည်တော်အရာရှိတအူကရှင်းပြပါတယ်။
ပြန်ပြရလေကျွန်တော်အရက်သားတွေဆိုရင်နောက်ဆုံးလာတာကိုလုတ်ခဲ့တဲ့မြောက်ရောက်ပြီးခုနှစ်ပြည့်နဲ့သွားပလိုက်တယ်။ပြစ်သားတွေဆိုလို့ရင်နောက်ဆုံးလာတာကိုလုတ်ခဲ့တဲ့မြောက်90နဲ့သွားတာ။ဒါကလာနေရတာ။အဲဒရေဂျီပီကနောက်ဆုံးလာတာကိုလုတ်ခဲ့တဲ့မြောက်ရောက်ပြီးနှစ်နဲ့သွားပြီ။ပြစ်သားတွေကြတော့နောက်ဆုံးလာတာကိုလုတ်ခဲ့တဲ့မြောက်ဒါနဲ့မှမသွားဘူး။အဲသူတို့ကဥမာကျွန်တော်တို့ကတရားရတယ်လုတ်ခဲ့တာ10နှစ်ဆိုရင်နေရပေးတယ်။အလာဦးကျွန်တော်နှိမ့်နေသွားတရားရရတယ်သူကတော့နေရာပြည့်ရတယ်လို့
အဲရက်သားဝန်ထမ်းဆက်နှစ်ဆင့်တဲ့ကအနည်းဆုံးတာမဝန်ထမ်းတဦးအနေနဲ့လုတ်တဲ့နှစ်30ပြည့်ချိန်မှာပင်စင်ယူရဆိုရင်တောင်ပင်စင်လစာကကျပ်ငွေ 18,000 သာရမှာဖြစ်ပြီးအနည်းဆုံးအရက်ဖက်ပြန်နှံဝင်အရာရှိတဦးရဲ့ပင်စင်ကကျပ်ငွေ 48,000 သာရမှာဖြစ်ပါတယ်ဒါရာထူးဆက်နှစ်ဆင့်လုံးကိုကျပ်ငွေ 2,000 တိုးပြီးသားနောက်ဆုံးလစာကိုအခြေခံတွက်ထားတာဖြစ်ပါတယ်အကနေ့ရန်ကုန်မှာဖြစ်နေတဲ့ကုန်စည်နှုန်းကဇီယာဆန်တရင်ဝက်တိတ်ကိုကျပ်ငွေ 16,500 ပေါ်ဆမ်မွေးတိတ်ကို 32,000 စောင်းစီတပိတ်တာကို 1,800 ပဲစီတပိတ်တာ 4,200 ရှိပါတယ်အဲသားငါးစီးကဝက်သားတပိတ်တာ 9,000 ကနေ 9,000 ကျက်သားတပိတ်တာ 9,000 ကနေ 9,500 ကျဲဥဘဲဥတလုံးကို 100 ကနေ 120 ထိရှိပါတယ်အဲလက်ရှိကုန်စည်နှုန်းနဲ့ဆိုရင်အနည်းဆုံးအရက်သားတာမန်ဝန်ထမ်းပင်စင်စားတဦးရဲ့လစာကဇီယာဆန်ဝယ်မယ်ဆိုရင်တိတ်ဖို့တာရှိပါတယ်အပဲစီဝယ်မယ်ဆိုရင်၄ပိတ်တာပဲရပါမယ်။ဝက်သားဝယ်ရင်၂ပိတ်တာကျော်ပဲရမှာဖြစ်ပါလေ။ဒီနေ့ပြောရရင်အနေဆုံးအရသာတာမန်ဝန်ထမ်းတို့ရဲ့ပင်စင်ကကျက်ဥဘဲဥဝယ်မယ်ဆိုရင်142လုံးသာဝယ်နိုင်မယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပါလေ။အနေဆုံးပြန်နှံဝင်အရာရှိတို့ရဲ့ပင်စင်လစာကလည်းပေါ်ဆမ်းမွေးတိတ်ခွဲဖို့သာရှိပါလေ။အပဲစီဝယ်မယ်ဆိုရင်၁၀ပိတ်တာရမယ်။ဝက်သားဝယ်ရင်၆ပိတ်တာကျော်ရမယ်။ကျက်ဥဝယ်ရင်အလုံး390သာရမှာဖြစ်ပါလေ။မြန်မာနိုင်ငံဘဝစင်ရဖွဲ့စစ်တမ်းကောက်ယူချက်အရဆိုရင်မြန်မာနိုင်ငံမှာတာမာမိသားစုတစုစားသုံးမှုအသုံးစရိတ်ရ82ရာနှုန်းကိုအစားအစာအတွက်သုံးနေရပြီးအဲ့ဒီအသုံးစရိတ်ရ5ပုံတစ်ပုံကိုဆံဝယ်နေရတယ်လို့သိရပါတယ်။အဲ့ရက်ဖက်ပင်စင်စားတွေကြည့်လိုက်ရင်ရက်ဖက်အမြင့်ဆုံးဥဆောင်ညွှန်ကြားမှုဒါမှမဟုတ်ညွှန်ကြားမှုချုပ်အဆင့်တာဝန်ထမ်းဆောင်ခဲ့သူတွေတောင်းတလကိုပင်စင်ကြံ့ငွေ900ကျော်သာပင်စင်ရပါတယ်။ဒါကြောင့်ကြာအဆင့်70ဆင့်ကဝန်ထမ်းတွေအနေနဲ့သူတို့ရဲ့ပင်စင်လစာတိုးတဲ့ငွေဟာဥသိမ့်စိန်အစိုးရမှန်းထားတယ်လို့စာဝတ်နေရေးပြည်လဲစီဖို့ဖြစ်နိုင်ပါမလားဆိုတာမေးခွန်းထုတ်เสียပါ။အဲရက်ဖက်ဝန်ထမ်းပြည်သူတွေအခုလိုကတိလင်္ကဖြစ်နေချိန်မှာစစ်တပ်အတွက်တာသာထိုးထိုးဗက်လိုက်ပြီးတွတ်ထားတဲ့ပင်စင်ပုံတင်ဤကြောင့်ပန်းပန်နေသူတွေကတော့အငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေအငိမ့်စားဒုဗိုလ်ချုပ်မှုကြီးမောင်အေးနဲ့သမရာကြီးဥသိမ့်စိန်တို့ပဲဖြစ်ပါတယ်။အဲဗိုလ်ချုပ်မှုကြီးတန်းရွှေရဲ့နောက်ဆုံးလစာက2006ခုနှစ်နောက်ဆုံးတိုးတဲ့စီရင်အရာတလကျက်ငွေ13သိန်းဖြစ်ပါတယ်။အဲသူရဲ့စစ်တပ်လုတ်တဲ့ကို98နှစ်လို့ထားပြီးတွတ်မယ်ဆိုရင်လုတ်တဲ့စုကြီးကြက်ငွေ 3,900 နီးပါးရမှာဖြစ်ပြီးပင်စင်လစာကတလကိုကြက်ငွေ 14 သိန်းရမှာဖြစ်ပါတယ်။အဲဒုဗိုလ်ချုပ်မှုကြီးမောင်အေးရဲ့လစာကကြက်ငွေ 10 သိန်းမှာလုတ်တဲ့ကို 52 နှစ်ထားတွက်မယ်ဆိုရင်လုတ်တဲ့စုကြီးကြက်ငွေ 3,500 ကျော်ရပြီးပင်စင်လစာကတလကို 10 သိန်းရပါတယ်။အဲမောင်ခွန်ငွေလဲနှုန်းနဲ့တွက်မယ်ဆိုရင်ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့ပင်စင်လစာကတလကိုဒေါ်လာ 2,000 ရနေပြီးဒုဗိုလ်ချုပ်မှုကြီးမောင်အေးရဲ့ပင်စင်ကဒေါ်လာ 1,400 နဲ့ညီပါတယ်။အဲလက်ရှိကုန်စည်နှုန်းနဲ့တွက်မယ်ဆိုရင်ဘုရားမူကြီးတန်းရွှေရဲ့ပင်စင်လစာကတလကိုပေါ်ဆမ်းမွေး44အထိဝယ်နိုင်ပါတယ်။အပဲစီဝယ်မယ်ဆိုရင်333ပိတ်တာအထိဝယ်နိုင်တယ်။ဝက်သားဝယ်မယ်ဆိုရင်245ပိတ်တာ၊ကျက်ဥဝယ်မယ်ဆိုရင်အလုံးပေါင်း12,000ရမှာဖြစ်ပါတယ်။အဲတမရကြီးဥသိမ့်စိန်ရဲ့စစ်တပ်မှတာဝန်ထမ်းခဲ့တဲ့ဘုရားကြီးလစာကကျက်ငွေ8သိန်းဖြစ်ပါတယ်။အဲစစ်တပ်လုတ်တဲ့42နှစ်နဲ့တွေ့ရင်လုတ်တဲ့စုကြီးကျက်ငွေ3ပေါင်း336သိန်းရပြီးစစ်တပ်ပင်စင်ကတလကို9သိန်းနီးပါးရမှာဖြစ်ပါတယ်။လက်ရှိသမရလုပ်နေတဲ့9နှစ်တန်းပြီးရင်ဥသိမ့်စိန်နိုင်ငံရေးပင်စင်ခန်းစား권ရှိပါတယ်။နိုင်ငံရေးပင်စင်ကိုဘယ်လိုတွက်တယ်လဲအတိအကျမသိရတဲ့အတွက်စစ်တပ်ပင်စင်ပုံတင်နည်းတိုင်းတွက်ကြည့်မယ်ဆိုရင်နောက်ဆုံးသမရလစာ350လုတ်တဲ့9နှစ်အတွက်တလကိုပင်စင်ချက်ငွေ9သိန်းသာရမှာဖြစ်တာမို့များရာခန်းစား권ရှိအောင်လဲဥပဒေကပြဋ္ဌာန်းပေးထားပါတယ်။အချုပ်ကြည့်ရင်အရက်ဖက်အနေဆုံးဝန်ထမ်းတဦးရဲ့ပင်စင်လစာနဲ့ဘုရုံမူကြီးတန်းရွှေရဲ့ပင်စင်လစာဟာ82ဆကွာနေတယ်လို့သမရဥသိမ့်စိန်ရဲ့စစ်တပ်ပင်စင်နဲ့အရက်ဖက်အနေဆုံးတာမန်ဝန်ထမ်းတဦးရဲ့ပင်စင်ကလည်း42ဆထိကွာနေပါတယ်။အစ်စစ်တပ်မှာအသက်လွန်တဲ့အထိပင်စင်မသွားခဲ့သူတွေဘာကြောင့်အခုလိုလုပ်နိုင်တယ်လို့မေးတဲ့အခါရှင်းနေဦးအောင်သိန်းကအခုလိုရှင်းပြပါတယ်
။သူတို့ရဲ့ဒီ policy maker တွေအနေနဲ့တော့လိုအပ်သလို ဒီနိုင်ငံအခွင့်အလမ်းတော့ရှိမှာပေါ့ဗျာတမတော်တစ်ခုလုံးကိုသူတို့ထိန်းချုပ်ထားနိုင်တဲ့ဥပဒေချုပ်တွေဖြစ်ခဲ့တဲ့အတွက်ကြောင့်သပေါ်စီမိကနေနဲ့ဆိုရင်မဆလာခက်ကလည်းအဲ့ဒီလိုပဲတမတော်မှာအဲ့လိုအသက်လွန်တဲ့ပုံစံကြီးရှိခဲ့ဘူးတာပဲဗျာအဲ့တော့ယခုလဲဒါဆက်လက်ရှိနေတယ်ဆိုတဲ့သဘောပဲအဲ့ဒီလိုအသက်လွန်ကာလကိုဆက်လက်ပြီးတာဝန်ထမ်းဆောင်နေဆိုတဲ့အားဖြစ်လာမှာဆိုလို့ကျွန်တော်တို့ဒီစစ်မှုထမ်းဥပဒေအရန်တပ်ဖွဲ့ဝင်ဆိုတဲ့သဘောမျိုးနဲ့တက်ရောက်တဲ့အမျိုးရင်းနဲ့တာဝန်ထမ်းဆောင်မှုကိုတိုးချက်နိုင်နေဆိုတဲ့သဘောမျိုးဖက်ရအောင်ပြဋ္ဌာန်းထားတာပဲဖြစ်တယ်လို့ကျွန်တော်ဘက်ကအဲ့လိုပဲမြင်ပါတယ
်။စစ်တပ်အတွက်တာသာထိုးထိုးမျက်နှာလိုက်ထားတဲ့ပင်စင်တွင်ဤဟာဗိုလ်ချုပ်ကြီးတန်းရွှေနဲ့စစ်စိုးကခေါင်းဆောင်ပိုင်းအတွက်သာမကခဏိစစ်တပ်ကဘူရီဗိုလ်ချုပ်တွေအတွက်ပါလူဒန်းစားသည့်ဖြစ်အောင်ဖန်တီးပေးထားတယ်လို့ဖြစ်နေတာမငြင်းနိုင်တဲ့အချက်ဖြစ်ပါတယ်။ခဏိမြန်မာနိုင်ငံရဲ့ငွေဖောင်းပွားမှုကိုကြည့်ရင်စားကုန်စည်းနှုန်းတွေတက်နေတဲ့အတွက်2010ခုနှစ်ငွေဖောင်းပွားမှုနှုန်းက800နှုန်းနီးပါးရှိနေတယ်ဝန်ထမ်းတွေလက်ကတိုးတော့မယ်ဆိုတဲ့ကောလာဟလအခြေခံနဲ့မျှော်လင့်ချက်တွေကြောင့်အခုလိုကုန်စည်နှုန်းတွေထောင်တက်လာတာဖြစ်တယ်လို့ Escape ခေါ်အာရှပစိဖိတ်ဆိုင်ရာကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင်ရဲ့ပြီးခဲ့တဲ့မေလဆန်းအစည်းအဝေးခန်းစာမှာထောက်ပြထားပါတယ်။အပေါ်ယံကြည့်လိုက်ရင်ပင်စင်လက်ကတိုးပြီးတဲ့အတွက်အငင်းစားဝန်ထမ်းတွေဝန်သားစရာလိုဖြစ်နေပါတယ်။ဒါပေမဲ့နေ့စဉ်တိုးနေတဲ့ကုန်စည်နှုန်းအခြေအနေတွေငွေဖောက်ပွားမှုအခြေအနေတွေနဲ့ကာမိအောင်ပင်စင်လက်စာဝန်ထမ်းလက်စာတွေကိုနေ့စဉ်ညှိနှိုင်းတိုးပြတာမျိုးမဟုတ်ပဲနှစ်ပေါင်းများစွာမတိုးပဲပြုံးကနေတပွဲတို့တူပြတာမှုငွေဖောက်ဝတ်မှုတန်ခံနိုင်ပါမလားဆိုတာရန်ကုန်မြို့ကပင်စင်စားတချို့လဲတန်လျာရှိနေကြောင်းပါခင်ဗျာ